စစ်တပ်အုပ်ချုပ်နေတဲ့မြန်မာနိုင်ငံတွင်းအခြေအနေတွေဟာအထူးစိုးရိမ်ပွဲဖြစ်ပြီးစက်ပီးလဲဆိုးရွားလာနေကြောင်းအမေရိကန်ပြည်ထောင်စုအနေနဲ့ဖြစ်လာနိုင်ခြေအလုံးကိုလေ့လာသုံးသပ်ထားကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အင်ဒိုပစိဖိန်မူဝါဒဆိုင်ရာညှိနှိုင်းရေးမှူးကတ်ကမ်ဘဲကအင်ကာနီမှာပြောဆိုကြောင်းရိုက်တာစ်သတင်းကဖော်ပြပါတယ် အကြံဖတ်မှုတွေများလာတာကိုတော့ညှင်းလို့မရဘူးလို့လဲမစ္စတာကမ်ဘဲကနယူးအမေရိကန်စီကူရီတီပညာရှင်အဖွဲ့ကကျင့်ပါတဲ့အွန်လိုင်းအခမ်းအနားတစ်ခုမှာပြောဆိုတာဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့စန့်ကျင်စိန်ခေါ်မှုတွေမဟုတ်ဘဲဒီမိုကရေစီလိုလားသူတွေဘက်ကလည်းပိုပြီးစုစုစည်းစည်းပိုင်းဖြတ်ချက်ပြတ်သားခိုင်မာလာတာကိုတွေ့မြင်နေရတယ်လို့သူကပြောပါတယ်။မြန်မာနိုင်ငံမှာနိုင ဖေဖော်ဝါရီလ10ရက်နေ့ဆီယနာတင်ပြီးကတည်းကမြန်မာနိုင်ငံမှာမတိမငြိမ်ဖြစ်နေတာပါနိုင်ငံတော်ကမြို့တွေနေတွေမှာနေ့စဉ်ဆန္ဒပြပွဲတွေရှိနေသလိုနေဆက်တွေမှာလည်းစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားတိုက်ပွဲတွေဖြစ်နေပါတယ်တချို့လက်နက်ကိုင်အဖွဲ့တွေဆိုရင်ဖွဲ့ထားတာသတင်းပတ်အနည်းငယ်ပဲရှိပါသေးတယ်စစ်တပ်ပိုင်းရုပ်တံကထုတ်လွှင့်ချက်တစ်ခုမှာတော့ပြည်ရင်းမတိမငြိမ်ဖြစ်မှာကိုကြိုပြီးမှန်းဆမထားကြောင်းဆီယနာဒင်းကောင်းဆောင်ဗိုလ်ချုပ်မှုကြီးမြောင်လိုင်ကတွေးဆုံမေးမြန်းခန်းတစ်ခုမှာဝန်ခံပြောဆိုထားတယ်ဆိုပြီးလဲမစ္စတာကန်ဘဲကပြောဆိုခဲ့ပါတယ်ရှင်